Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မလ6ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ဒီမှာခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုဥဆောင်မှုဝင်နဲ့အတူကြီးညာပေးမှာပါတမရဟောင်းဘယ်ရစ်အိုဘားမားအစိုးရအဖွဲ့ကထောင်ဝင်းရင်နဲ့ပတ်သက်ပြီးအာဏာအလွဲသုံးစားလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးပေးဖို့တမရထရမ့်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ဒီသတင်းပတ်ကိုအမျိုးသမီးများရက်တက်ပတ်အဖြစ်နဲ့ပထမဆုံးကျင်းပဖို့ရှိပါတယ်တရုတ်နိုင်ငံကဒေရုညဉ့်ညမ်းမှုကိုအမြန်ဆုံးဖြေရှင်းပေးမယ်လို့တရုတ်ဝန်ကြီးချုပ်ကကတိပေးလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွေ
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တက်တေကန်ကတ်ထုတ်ပေးတဲ့နေရာကိုတွားရောက်ကြတဲ့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအဖမ်းခံနေရတာဘာကြောင့်ပါလဲ။
ဒါကြောင့်ပြတ်သန်းတယ်ဆိုလို့ရှိရင်တို့တိုင်းနိုင်ငံမျိုးနဲ့လည်းဒီမှာရေမှာတော့တော်တော်များများပြတ်သန်းခွင့်စာယူယူပြီးမှသွားပါလားလို့ပြောတာ။ဟိုကျွန်တော်မေဆိုင်မဲဆောက်ပုံတော့အဲ့မှာကျွန်တော်ပြတ်သန်း
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကအလုတ္တမတန်ရာရှိရဲ့ရှင်းလင်းပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ဒေတာတွင်တည်ရန်ဇာတာထုတ်ယူသုံးစွဲမှုစောင့်ကြည့်နေတဲ့ KDNG ကချင်လူမှုကွန်ရက်အဖွဲ့နဲ့ဒီဘူရီရဲ့တီးတန့်တွေ့ဆုံမေးမြန်းခန်းကိုလည်းနားဆင်ကြရမှာပါ။ဒီအစီအစဉ်ဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေရှိပါလေရှင်။အခုရင်ဆုံးတော့ထိတ်တန်းရောက်တနင်္လာနေ့မနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ဦးစာမိုးဝေတို့ကြီးညာပါမယ်ရှင
်။ပြီးခဲ့တဲ့နိုဝင်ဘာသမရရွေးကောက်ပွဲမဲပေးမှုအတွက်ရုရှားကဂျောင်းဝင်နှောက်ရှက်တာရှိမရှိစုံစမ်းမှုရဲ့တစိတပိုင်းဖြစ်နေရွေးကောက်ပွဲမတိုင်ခင်မှာသမရဟောင်းဘယ်ရစ်အိုဘားမားအစိုးရအဖွဲ့ကထောင်လိုင်းရင်းနဲ့ပတ်သက်ပြီးအာဏာအလွဲသုံးစားလုပ်မှုရှိမရှိစုံစမ်းစစ်ဆေးပေးဖို့ထောင်လိုင်းရင်းအဖွဲ့တွေကိုကြီးကြပ်ရတဲ့လွှတ်တော်ကော်မတီကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။နယူးယောက်ပြည်မှာရှိတဲ့ထရမ့်တာဝါကတယ်လီဖုန်းတွေကိုရွေးကောက်ပွဲမတိုင်ခင်တစ်လလောက်အလိုမှာသမ္မတဟောင်းအိုဘားမားအဖွဲ့ကခိုးနှားထောင်ခဲ့တယ်လို့စနေနေ့မှာသမ္မတထရမ့်ကတက်တဲ့အထောက်အထားတစ်စုံတရာမပြဘဲသူ့ရဲ့ Twitter လူမှုကွန်ရက်ကနေတဆင့်ဆွဆွဲရေးသားထားတဲ့အချက်တွေပေါ့ဟာမမှန်ကန်ကြောင်းသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကတုံ့ပြန်ခဲ့တာပါ။အမျိုးသားထောင်လိုင်းကြီးကဟောင်း James Clapper ကတော့အဲ့ဒီချိန်ကသမရလောင်းဖြစ်တဲ့အရွေးကောက်ခံထားရသူကိုဖြစ်စေသူ့ရွေးကောက်ပွဲစီယုံရင်းအဖွဲ့ကိုဖြစ်စေအဲ့ဒီအဖွဲ့ကအဖွဲ့ဝင်တစုံတစ်ယောက်ကိုဖြစ်စေသူတို့ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုခိုးနှားထောင်တာတခုမှမရှိခဲ့ပါဘူးလို့ NBC ရုပ်သံရဲ့တနင်္ဂနွေနေ့ Meet the Press အစီအစဉ်မှာပြောပါတယ်။ဒါပြင်ရွေးကောက်ပွဲမတိုင်ခင်ကရောပြီးတဲ့အချိန်နောက်ပိုင်းမှာပါ Mr. Trump ကိုပြစ်မှတ်ထားတဲ့တယ်လီဖုန်းခိုးနှားထောင်ခွင့်ပြုဖို့အတွက်တရားရုံးရဲ့အမိန့်တစုံတစ်ယောက်လည်းမရှိခဲ့ဘူးလို့ Mr. Clapper ကပြောပါတယ်။အခုလိုသမ္မတထရမ့်ကသူ့ရဲ့ဖုန်းကိုခိုးနှားထောင်တယ်လို့ဆွဆွဲနေတာနဲ့ပတ်သက်ပြီးဘာထောက်ထားရှိတယ်လဲလို့ Democratic Party နဲ့ Republican Party ပါတီနှစ်ရစလုံးကလွှတ်တော်အမတ်တွေကမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်
။ American ပြည်တော်စုပြည်ဝင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်တတ်တဲ့သမ္မတရဲ့အမိန့်ကြေညာချက်အစ်စ်ကိုသမ္မတ Donald Trump ကဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်။အရင်ကထုတ်ပြန်ခဲ့တဲ့ Trump အစိုးရအဖွဲ့ရဲ့အမိန့်ကိုပြည်တော်စုတရားရုံးတရုံးကဟန်တာပိတ်ဆို့ခဲ့တာခံခဲ့ရပါတယ်။မူလကထုတ်ပြန်ခဲ့တဲ့ယာယီပြည်ဝင်ခွင့်ကန့်တတ်ချက်ထဲမှာအမေရိကန်ကိုရွှေ့ပြောင်းအခြေချနေထိုင်ကြမဲ့ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေပါပေမဲ့အခုအစ်စ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာတော့အီရတ်နိုင်ငံမပါဝင်တော့ဘူးလို့အမေရိကန်သတင်းတွေမှာရေးသားဖော်ပြကြပါတယ်။ကနေ့ဦးဇန်နဝါရီလ29ရက်နေ့ကသမ္မတထရမ့်လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်ခဲ့တဲ့စာရင်းမှာအီရတ်နိုင်ငံသားမကအီရန်၊လစ်ဗျာ၊ဆူမာလီယာ၊ဆူဒန်ဆီးရီးယားနဲ့ယီမန်နိုင်ငံတွေပါဝင်ခဲ့ပါတယ်။အဲ့ဒီကန့်သက်တားမြစ်မှုကြောင့်ကမ္ဘာအနှံ့လေဆိပ်တွေမှာအခြေအနေတွေဖျော်ဖျက်ဖြစ်သွားခဲ့ရပြီးလူဝင်မှုကြီးကြပ်ရေးရရှိတဲ့အနေနဲ့ကန့်သက်ခံရသူတွေထဲမှာအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့် Green Card ကိုင်ဆောင်ထားသူတွေနဲ့ပြည်ဝင်ခွင့်ဗီဇာအတူပြုချက်ရရှိထားပြီးသူတွေပါဝင်နေသလားဆိုတာဝေခွဲမရဖြစ်ခဲ့ကြပါတယ်။တမရရဲ့ယာယီပြည်ဝင်ခွင့်ကန့်သက်တဲ့အမိန့်ပေါ်ဆိုင်းငံ့လိုက်တဲ့ပြည်ထောင်စုတရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံးကအတူပြုလက်ခံလိုက်ပြီးဒီအမိန့်ဟာအခြေခံဥပဒေနဲ့ကိုက်ညီမှုရှိရလားဆိုတာကိုစမ်းစစ်နေတယ်လို့သိရပါဗျ။
Britain နိုင်ငံမှာအခုနောက်ပိုင်းတွေ့လာရတဲ့ Islam အကျမ်းဖက်သမားတွေဟာအရင်ကပြစ်မှုတစုံတရာမကျူးလွန်ဘူးသူတွေဖြစ်နေသလိုအသက်လက်ပိုးပြီးငယ်နေတာတွေ့ရတယ်လို့ British သုတေသနဌာနကြီးတစ်ခုဖြစ်တဲ့ Henry Jackson Society အဖွဲ့အစည်းကစားမှာဖော်ပြပါတယ်။တိုက်ခိုက်မှုလုပ်ဖို့စီစဉ်နေတော့နောက်ဆုံးဆက်လောက်မှာဖြစ်စေအကျမ်းဖက်မှုတစုံတရာမလုပ်ခင်ကလေးမှာဖြစ်စေအဖမ်းခံရသူတွေကိုလေ့လာပြီးထုတ်ပြန်ခဲ့တဲ့အစည်းအဝေးကစားမှာသူတို့တွေနဲ့ပတ်သက်ပြီးအာဏာပိုင်တွေစီမှာဗမှတ်တမ်းမှမရှိဘဲရုပ်တရက်တွေ့လာရတာမို့ British ထောက်လိုင်းအဖွဲ့အနေနဲ့အကျမ်းဖက်မှုတွေကိုကြိုးပြီးကာကွယ်ဖို့အတွက်မကြိုးစားနိုင်ပဲဖြစ်ခဲ့ရတယ်လို့အစိုးရကစားရေးသူ Hannah Stewart ကပြောပါတယ်1998ကနေ2010တွေကာလတွေတုန်းပြည်ရင်းလုံခြုံရေးအတွက်ဖွဲ့ထားတဲ့ British ထောင်လိုင်း MI5 ကအစ္စလာမ်အကျမ်းဖက်သမား၄ပုံ၃ပုံကျော်ကိုတိနေတာမို့48ရာခိုင်နှုန်းလောက်ကိုမျက်ခြင်မပြတ်စောင့်ကြည့်နိုင်ခဲ့တယ်လို့ပြောပါတယ်ဒါပေမဲ့2017ကနေ2015အတွင်းမှာတော့သူတို့တည်တဲ့အကျန်းဖက်သမားအရေးအတွက်ကထက်ဝက်ကျော်ကျသွားခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်အကျန်းဖက်မှုလုပ်တဲ့ဂျေဟတ်အဖွဲ့ဒါမှမဟုတ်အစွန်းအဖွဲ့တွေကိုဝင်ရောက်တဲ့အမျိုးသမီးဥယျာဉ်ဟာလည်းပိုးပြီးများလာတယ်လို့အစိုးရကစာမှာရေးသားထားပါတယ်
။ဥရောပနိုင်ငံကြီးကခေါင်းဆောင်၄ဦးဟာ EU ဥရောပသမဂ္ဂရဲ့အနာဂတ်ရှိရေးအတွက်ဒီကနေ့တင်လင်းလာနေမှာဆွေးနွေးနေကြပါတယ်။တချိန်ထဲမှာပဲဥရောပသမဂ္ဂအဖွဲ့ဆက်လက်တည်ရှိရေးနဲ့ပတ်သက်ပြီးတော့တန်တရားတွေဖြစ်စေတဲ့ပြဿနာမျိုးစုံရင်ဆိုင်ကြုံတွေ့နေကြပါတယ်။ Brexit ဆိုရဲ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ခဲ့တာ EU အတွင်းမှာအမျိုးသားဝါဒီတွေကြီးထွားလာနေတာ EU ပေါ်ယုံကြည်မှုနည်းတဲ့သမ္မတ Trump အစိုးရဝါရှင်တန်မှာတက်လာခဲ့ပြီးတဲ့နောက်ပိုင်းအခြေအတင်းညှင်းခုံမှုတွေဖြစ်ပေါ်နေတဲ့ EU အနေနဲ့ရှေ့ဆက်ဘလူးခီးဆက်ကြမလဲဆိုတာကိုဂျာမနီအီတလီစပိန်အစရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့ပြင်သစ်နိုင်ငံ Paris မြို့စင်ကြေဘုံ Vasil Nandor မှာပြင်သစ်သမ္မတ François Hollande ကညစာစာပွဲနဲ့တီးခင်းပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်ဒီကိစ္စကမလ25ရက်နေ့ EU ထိပ်သီးညီလာခံအစည်းအဝေးကျင်းပတဲ့ခါမှာထွက်ပေါ်လာဖို့ရှိနေတယ်လို့လာမယ့် EU ညီလာခံဟာဒီအဖွဲ့တီထောင်ဖို့ဖြစ်လာရတဲ့ Rome တဘောသူစာချုပ်အနှစ်60ပြည့်မြောက်တဲ့ကာလနဲ့လည်းတိုက်ဆိုင်နေပါတယ် EU ဥရောပသမဂ္ဂအဖွဲ့ကြီးဟာအလွန်အန္တရာယ်ကြီးမားတဲ့အခြေအနေမှာရောက်ရှိနေပါတယ်အဖွဲ့ကြီးပြတ်သွားနိုင်တယ်လို့ပြင်သစ်နိုင်ငံတကာဆက်ဆံရေးလီလာသူတေသနာပြုလုပ်နေတဲ့ Paris အခြေစိုက် French Institute for International Relations အဖွဲ့ကြီးရဲ့သူတေသနာပညာရှင် Philippe Moreau de Frages ကသုံးသပ်ပါတယ်။တခြားကျွမ်းကျင်ပညာရှင်တွေနဲ့နိုင်ငံရေးသမားတွေကလည်းအလားတူသုံးသပ်နေကြပါတယ်ခင်ဗျာ
။ UAE ဘီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခမ်းအနားကိုမြှင့်တင်ပေးနိုင်ဖို့အတွက်နိုင်ငံတော်ရဲ့တံပင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုရင်ပါဝင်လှုပ်ဆောင်နေပြီးဒီကနေ့မတ်လ6ရက်တနင်္လာနေ့ကနေလာမယ့်တနင်္လာနေ့မတ်လ12ရက်နေ့အထိရသက်တက်တပတ်ကိုအမျိုးသမီးများရသက်တက်တပတ်ဖြစ်နေတက်မှတ်ကျင်းပသွားမှာဖြစ်ပါတယ်။လာမယ့်တနင်္ပတ်ထဲမှာမတ်လ10ရက်နေ့ဟာနိုင်ငံတကာအမျိုးသမီးနေ့ပါ။ဒီအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့လက်ရှိနဲ့အနာဂတ်မှာမြန်မာအမျိုးသမီးတွေရဲ့အခြေအနေတိုးတက်လာစေဖို့အတွက်ကြိုးပမ်းမှုတစ်ရက်ဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။ကုလသမဂ္ဂကအကြမ်းမှဒန်းတူညီမျှရေးအတွက်တက်ကရ2030ကိုရာထားတာဖြစ်ပြီး2018ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့အတွက်ကမ္ဘာလုပ်ငန်းခွင်မှာအမျိုးသမီးများရဲ့ကဏ္ဍကို2030မှာမျိုးသားတွေနဲ့တန်းတူရင်းမောင်းတန်းနိုင်စေဖို့အတွက် Women in the Changing World of Work Planet 5050 by 2030ဆိုတဲ့ဆောင်းပုဒ်ကိုပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုရိုင်းလည်းမြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးလုပ်ငန်းနယ်ပယ်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသမီးများရသက်တပတ်လှုပ်ရှားမှုကို NLD အစိုးရနဲ့အတူကမ္ဘောဇာအုပ်စုကပူးပေါင်းစီစဉ်တာဖြစ်ပြီးအမျိုးသမီးရေးဆိုင်ရာဆွေးနွေးပွဲတွေအပြင်အမျိုးသမီးစာရေးဆရာမတွေနဲ့အမျိုးသမီးရေးဆိုင်ရာစာအုပ်တွေမှတ်တမ်းရုပ်ရှင်တွေကိုလည်းခင်းကျင်းပြသမှာဖြစ်ပါတယ်။
မတရားအသိမ်းဖြစ်တဲ့ညညွတ်သောအာတန်လွမြောက်ရေးတပ်ဦး ULFA အဖွဲ့ဝင်တပုံးလေးဟာပြင်းထန်တဲ့ဘာသာရေးဝါဒီအဖွဲ့အစည်းရဲ့အဖွဲ့ဝင်တွေကိုအတုံးချပြီးတော့အာတန်ဒေတာအတွင်းအပြစ်မှောက်လုပ်ငန်းတွေလှုပ်ဆောင်နေတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ UFLA တပုံးလေးဟာထင်ရှားဆိုင်ကဥပဒေစန့်ကျင်သူတွေကိုငှားရမ်းပြီးတော့ဒေတာတွင်အရက်သားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြင်းပန့်ထားပြီးပေါက်ခွဲတိုက်ခိုက်မှုတွေပြုလုပ်ဖို့ရှိတဲ့အကြောင်းသတိပေးချက်ထုတ်ပြန်ထားတယ်လို့အထူးရေးတပ်ဖွဲ့ညွှန်ကြားရေးမှူး Pavel Bachtacharya ကပြောပါတယ်။ထောက်လိုင်းအဖွဲ့အစည်းတွေကပြည်နယ်ရဲတပ်ဖွဲ့ထံကိုတတိပိအကြောင်းကြားထားကြောင်းနဲ့လူမျိုးရေးသတင်းရက်ွက်တွေကပြောပါတယ်။ပြည်နယ်ရဲ့မြို့တော် Guwat Hatiha တဘုံတွေရဲ့ဆက်ကွင်းတွင်းမှာရှိနေတယ်လို့ဆိုပါတယ်။တဘုံတွေဟာအတန်းပြည်နယ်အထက်ပိုင်းမှာလူတစ်စုဆောင်မှုတွေလှုပ်ဆောင်ခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။
တရုတ်နိုင်ငံမှာလျှက်စစ်တပ်နဲ့အပူဓာတ်ရရှိဖို့အတွက်အကြောင်းမီးသွေးသုံးဆမှုကနေရလာတဲ့မိဂိုမျိုးတွေဆိုင်းလာတဲ့လေရုညဉ့်ဉန်းမှုပြဿနာကိုအများဆုံးဖြေရှင်းပေးဖို့ကြိုးစားမယ်လို့တရုတ်ဝန်ကြီးချုပ်လီကေချန်ကကတိပြုလိုက်ပါတယ်။မိဂိုမျိုးတွေဆိုင်းနေတဲ့ပြဿနာဟာတရုတ်နိုင်ငံရဲ့သဘာဝဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာထင်သာမြင်သာမှုအရှိဆုံးဖြစ်နေတာမို့ဒါကိုတနင်္လာနေ့နှစ်ပတ်လည်လွှတ်တော်ညီလာခံအဖွဲ့မင်ကွန်းပြောကြရမှာဝန်ကြီးချုပ်ကဦးစားပေးပြီးဖြေရှင်းမယ်အကြောင်းထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။ဆရာကျန်ညီလာခံမကျင်းပါခင်မှာတိုက်ခတ်ခဲ့တဲ့မြောက်လီပင်ကမိဂိုမျိုးတွေကိုဖယ်ရှားပေးခဲ့တာမို့အခုချိန်မှာတော့ကြည်လင်တဲ့ကောင်းခင်များအောက်မှာညီလာခံကိုကျင်းပါနေတာပါ။တရုတ်နိုင်ငံမှာဓာတ်ရုပ်ဆိုင်ုံတွေတိဆောက်တာနဲ့အတူအမှိုက်ပုံတွေမိရှိုတာကအစတဘာဝဝန်းကျင်ညင်းနှံ့မှုကအန္တရာယ်ကြီးတဲ့အဆင့်ရောက်လာတာမို့မြို့နယ်လူလူရဲ့ကန့်ကွက်ဆန္ဒပြမှုတွေတိုးလာနေတယ်လို့လည်း AP သတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ညင်ညမ်းနေတဲ့လူလူအရေးတွေတိုးတက်ကောင်းမှုမို့လူလူမျှော်လင့်ချက်တွေကြီးလာတာမို့အ мян တိုးတက်အောင်လုပ်မယ်လို့ပြောခဲ့တာဖြစ်ပါတယ
်2019ခုနှစ်မတ်လ6ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံထဲကမြန်မာရွှေပြောင်းအလုပ်သမားတွေအဖမ်းဆီးခံနေရတာဘာကြောင့်လဲဆိုတာပြောပြပေးမှာပါရှင်ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာမြေသူမြေဝါဖြစ်ကြောင်းတတိခံကတ် CI ကတ်ရဖို့အတွက်ကတ်ထုတ်ပေးတဲ့နေရာကိုသွားရမှာနယ်မြေဖြတ်ကျော်ခွင့်ခွင့်ပြုစာမပါတဲ့အတွက်အဖမ်းဆီးခံရတာတွေရှိနေပါတယ်။ထိုင်းနိုင်ငံအတွင်းကရွှေ့ပြောင်းအလုပ်သမားတွေအနေနဲ့အလုပ်လုပ်ခွင့်ကတ်ရှိထားပြီးမြေသူမြေဝါဖြစ်ကြောင်းတတိပြနိုင်တဲ့ CI ကတ်ရဖို့ရှောက်ထားနိုင်ကြတာဖြစ်ပါတယ်။အဖမ်းခံထားရတဲ့မြန်မာအလုပ်သမားတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဘန်ကောက်မြို့ကအလုပ်သမားဆိုင်ရာတန်ရာရှိဟာဒီနေ့တနင်္လာနေ့မှာထိုင်းအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံမှာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ပြားရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်း CI ကတ်ကိုမဟာထိုင်းဒေသအပါဝင်မြန်မာလုပ်သမားအများစုရှိရာနေရာ6ခုမှာမြန်မာအစိုးရတာဝန်ရှိသူတွေကလုပ်ဆောင်ပေးနေတာပါ။မဟာဆိုင်ဆိုတဲ့နေရာမှာတော့တနေ့ကိုလူဦးရေထောင်ထဲချပြီး CI ကတ်ကိုလာလုပ်နေကြပြီမဲ့ဒီကတ်ကိုလုပ်ဖို့လာရင်းနဲ့အဖမ်းအစည်းတွေလည်းရှိနေတာမို့အလုပ်သမားတွေအတွက်အခက်အခဲတွေလည်းကြုံနေရပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်ကတော့အလုပ်သမားတွေအနေနဲ့တက်ဆိုင်ရာနယ်မြေတွေမှာနယ်မြေဖြတ်တန်းခွင့်ပြုစာတွေတောင်းဖို့အတွက်မသိနားမလည်တဲ့အတွက်အဖမ်းဆီးခံနေရတာဖြစ်တယ်လို့လည်းပြောပြပါတယ်
။မေကျော်ပေါ့နော်မေကျော်ဖြတ်တန်းခွင့်ကြောင့်ဖြစ်နေတာအဲ့တော့ကျွန်တော်တို့ကလည်းဒီကနေ့လေကျော်ဖြတ်တန်းတယ်ဆိုလို့ရှိရင်တို့မြို့နယ်ရုံးပေါ့နော်မြို့နယ်လုံးမရုံးမှာတော့တိုင်းနိုင်ငံမြို့နယ်လုံးမရုံးမှာတော့တော်ရုံးတော့တကယ်ဖြတ်တန်းခွင့်သာယူယူပြီးမှသွားပါလို့ပြောတာနော်ကော့တောင်းဟိုကျွန်တော်မယ်ဆိုင်မဲဆောက်ပေါ့နော်အဲ့မှာကျွန်တော်ဖြတ်တန်းဖို့သွားမယ်ဆိုရင်တကယ်လေးအဲ့ဒါရှိနေတဲ့လုံးနဲ့ချက်ပေါ့နော်အဲ့ဒါလေးအနိုင်ငံမှာကျွန်တော်စုနှစ်ပြောင်စုနေချိန်မှာတော့ဟိုမဖမ်းဆီးဖို့ကျွန်တော်လည်းဒီကတို့ရဲ့သက်ဆိုင်ရဖို့သက်ဆိုင်ရနိုင်ငံရဲ့ဌာနတွေပေါ့နော်ကျွန်တော်ဟောလုပ်တာရှိတယ်သူတို့စွန့်ထွက်တာတွေပြင်ရှိတယ
်ဒီလိုအခက်အခဲတွေရှိနေတဲ့အတွက်တနင်္လာနေ့မှာတော့ခိုင်းဆိုးရတာဝန်ရှိသူတွေကို CI ကတ်လှုပ်ဆောင်နေတဲ့ကာလမှာအလုပ်သမားတွေကိုအခက်အခဲမရှိအောင်လို့စွန့်နှင်းမှုတွေလုပ်သွားမယ်လို့ပြောပါတယ
်တနင်္လာနေ့မှာကျွန်တော်မနိုင်ငံအစည်းအဝေးရှိပါတယ်မြန်မာနဲ့တနင်္လာကိုယ်မှာကျွန်တော် TV မှာကျွန်တော်ပြန်ပြီးတော့သူနဲ့အဲခိုင်းနိုင်ငံရဲ့ဟိုလောကကပေါ့နော်လောကအကြီးဆုံးကြီးရဲ့နောက်ကျွန်တော်တို့ဟုတ်ဆိုရင်နိုင်ငံသားရေးပါမယ်ဟုတ်ဟောပါမယ်ထိုင်းပြည်ဝင်ပေါ့နော်ဒီလိုဒီလိုကမ္ဘာဝန်ကြီးဌာနပါမယ်ကျွန်တော
်မိသူမိဝါဖြစ်ကြောင်းတက်တဲ့ကန်ဆောင်ဟာထိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ကတ်တက်တန်းအတိုင်းဗီဇာရရှိသွားမှာဖြစ်ပြီးဒီအတွက်နေရပြန်အလုပ်သမားတွေအနေနဲ့အထောက်အထားအပြည့်စုံပါမယ်ဆိုရင်ဖမ်းဆီးခံရတာတွေကိုကြုံရတော့မှာမဟုတ်ဘူးလို့ဆိုပါတယ
်ဟာမဖမ်းလို့မရဘူးဗီဇာရှိရတယ်သူမှာဗီဇာရှိတယ်သူဗီဇာပြီးထားတဲ့အတွက်ဟုတ်ပါမယ်ဒီမှာရှိတာဗီဇာလည်းရှိတာသူစစ်စစ်ကဘာညာသူအကုန်ကြည့်တာအဲတော့ဗီဇာတခါတည်းထုပြီးထုပြီးထုတာပေါ့နော်ဥစ္စာတနည်းကြရင်တနည်းပြင်မယ်လေနဲ့ငါးလကြရင်ငါးလပြင်ပါလေသူဒါပရမအဆင်ပေါ့နော
်မိသူမိဝါဖြစ်ကြောင်းတက်တေကန်စာအုပ်တွေ computer အချက်လက်အပြည့်စုံရယူထားမှာဖြစ်ပြီးအထူးသဖြင့်မျက်လုံးတွေကိုစကင်ဖတ်ပြီးလက်စည်ကြောင်းရဲ့လက်ပွေတွေကိုလည်းတေးချာစီစစ်ရယူသွားမှာဖြစ်တယ်လို့လည်းပြောပြပါတယ်
။မျက်စိပေါ့နော်မျက်စိတို့လက်ပွေဆိုရင်လည်းခုတည်းမဟုတ်ဘူးပေါ့နော်လက်စည်ကြောင်းတော့ဖတ်နိုင်တယ်။ဒါဆိုဒါလေးအကွန်ပျူတာအချက်လက်ရနေတဲ့နောက်စိမှာပြုလို့ဒီကျောင်းနိုင်ငံသားတွေအနေနဲ့အချက်လက်ထောက်ထားတယ်ပြည့်စုံသွားတယ်လို့တာမန်နိုင်ငံဝက်တော်ယူယူအကုန်လုံးအဆင်ပြေ
လက်ရှိမှာတော့မိသူမိဝါဖြစ်ကြောင်းတသက်ကန်စာအုပ်ထုတ်ပေးရေးလုပ်ငန်းစဉ်ကိုနေရာ6ခုမှာမလ3ရက်နေ့ကစတင်ပြီးလှုပ်ဆောင်နေခဲ့တယ်လို့အနည်းဆုံး6လထက်မနည်းအချိန်ကာလတတ်မှတ်ပြီးပန်းရောင်ကတ်လှုပ်ထားတဲ့အလို့သမား9သိန်းလုံးရရှိသွားအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင
်။ဒေါ်လာရှင်များရှင်1962ခုနှစ်နောက်ပိုင်းတပါတီအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြီးသားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသစ်တစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့ပေါ် VOA သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုနိုင်ငံရေးပါတီသစ်ထူထောင်ဖို့လုံနေခြားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးချင်တာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က12392382999လေး email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။အခုမြမအရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ကချင်ပြည်နယ်အတွင်းကစစ်ပွဲတွေဟာကချင်ဒေသမှာထွက်နေတဲ့ကြောက်စိမ့်နဲ့တခြားတယံဇာတထုတ်ယူတုံဆွဲရည်တွေနဲ့ဆက်ဆက်နေပြီးဖားကန်ဒေသမှာကြောက်စိမ့်တူဖော်ခွင့်ကိုတရားဝင်ခွင့်ပြုထားပေမဲ့ကြောက်တူဖော်ရည်ကုမ္ပဏီတွေဟာမှောင်ခိုလမ်းကြောင်းကတဆင့်တရုတ်နယ်စပ်မှာရောင်းဝယ်နေကြတဲ့အကြောင်းဒေသတွင်းတယံဇာတထုတ်ယူတုံဆွဲမှုစောင့်ကြည့်နေတဲ့ KDNG ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဝင်ကိုစားကြီးကပြောပါတယ်။ကချင်ဒေသကတယံဇာတတွေကိုအလွန်ကျုံထုတ်ယူနေပေမဲ့ဒေသခံတွေကတော့အကျိုးခံစား권မရှိကြောင်းလည်းသူကပြောပါတယ်။မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ပြန်လည်သုံးသပ်နိုင်ဖို့အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံတဲ့ဝါရှင်တန် DC ခရီးစဉ်အတွင်းမှာကိုစားကြီးကပြောခဲ့တာပါ။ကိုစားကြီးကို VOA ရုံးချုပ်မှာကိုညံဝင်းအောင်ကတီးတန့်တွေ့ဆုံမေးမြန်းထားတာကိုမြမအရေးအစီအစဉ်မှာနှာစင်နိုင်ပါပြီရှင
်။ကိုစားကြီးကျွန်တော်တို့ VOA ကိုလာရောက်လည်ပတ်ပြီးတော့အခုလိုမျိုးတီးသန့် interview ခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ။ကိုစားကြီးအခုတစ်ခေါက်ပေါ့လေအမေရိကန်လာရောက်တဲ့ခီးစဉ်အတွက်မှာဒီကချင်ပြည်နယ်တိုင်းသားဒေသကဟာလားတယံဇာတနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဟိုလာရောက်တင်ပြလို့သိရတာပေါ့နော်။ဆိုတော့ဘယ်သူတွေနဲ့တွေ့ပြပြီးတော့ဟာလားဘယ်လိုအကြောင်းအရာတွေပြောပြလဲခင်ဗျ
။ဟုတ်ကဲ့ကျွန်တော်တို့ဒီတစ်ခေါက်လာတဲ့အခါတော့အမေရိကန်အစိုးရဌာနဘာနော် US State Department နဲ့တွေ့တယ်ဒီ Security Council သူဒီအဖွဲ့အစည်းတွေဘာတော့တချို့ဒီနိုင်ငံရေး policy တွေစီးပွားရေး policy တွေချမှတ်တဲ့တချို့လူအကြံပြုတဲ့ဒီ Congress တဲ့က Senator တွေဘာနော်သူတို့နဲ့ကျွန်တော်တို့တွေ့ဆုံခင်မှာဒီလက်ရှိဖြစ်နေတဲ့တဘာဝတရားစတာအရင်အမြင်နဲ့ပြဿနာပြိပခဆက်နွယ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တွားပြောချင်းဖြစ်တယ်ဘာနော
်ဟုတ်ကဲ့ပြီးခဲ့တဲ့လပိုင်းတွေကမှဒီမြန်မာနိုင်ငံကိုဘာနော်သူတို့ပြည့်စစ်ကောင်းဆောင်ဟောင်းနေအပါဝင်တချို့ပုံကိုယ်တွေကိုဟိုစီးပွားရေးပြစ်ဒဏ်ခံပေးဆို့မှုတွေအပြန်လဲရုပ်သိမ်းလိုက်တာရှိပါတယ်ခင်ဗျဒီဟာဒီနဲ့ဒီကချင်ပြည်နယ်ကတယံဇာတထုတ်ယူသုံးဆွဲမှုကိစ္စတွေနဲ့ကဆက်ဆံမှုရှိနေသလားခင်ဗျဘယ်လိုမျိုးကြောက်အခုလိုမျိုးတင်ပြပြစ်တာပါလဲ
ဟုတ်ကဲ့ပါဒါအများကြီးဆက်ဆက်တယ်ဗောနော်အခုအချိန်ပဲရှိတဲ့ခါဒီအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုမြန်မာနိုင်ငံအပေါ်မှာရုပ်သိမ်းလိုက်တဲ့အခါမှာသူတို့ရဲ့ဒီမြန်မာနိုင်ငံမှာယင်းနီမြုပ်နန်ဘူးကတခါတည်းတပြိုင်နက်ဆက်ဆက်သွားတယ်အထူးသဖြင့်အခုအချိန်မှာယင်းနီမြုပ်နန်မဲ့ခါတော့နိုင်ငံတော်တော်များများမှာအမေရိကန်အပါဝင်တခြားဆက်မှုကုန်ထုတ်လုပ်မှုမှာတိတ်ယင်းနီမြုပ်နန်မှုအခြေအနေမရှိဘူးပထမအဆုံးဒါ extractive industry ဆိုတဲ့ခါတွင်းဖို့တဘာဝတန်စားတာကိုထုတ်ယူတဲ့ဘိုင်းမှာဇောင်းပေးဖို့အခြေအနေရှိတယ်ဒါကြောင့်မို့ဒါအခုအချိန်ကတကယ်ကိုအမေရိကန်အစိုးရရဲ့ယင်းနီမြုပ်နန်မှုဟာဒီဟာတန်စားတာထုတ်ယူတုံ့ဆွဲမှုချင်းနေကိုရင်အားပေးတင်တယ်မ လက်ရှိညင်းချမ်းကြီးကိုအရင်ဦးစားပေးတည်မလားနောက်ပြည်နိုင်ငံရေးပြဿနာကိုအရင်ဖြေရှင်းရမလားဆိုတဲ့ဟာမြန်မာနိုင်ငံအပေါ်မှာသူရဲ့မူဝါဒအချမှတ်တဲ့အချိန်မှာသူရဲ့မူဝါဒကိုဘယ်လိုလမ်းစဉ်လုပ်မယ်ဆိုတဲ့အခါထည့်သွင်းစဉ်းစားနိုင်ဖို့ရန်ကျွန်တော်တို့အထောက်အကူပြုဖို့အတွက်ကျွန်တော်တို့ကလာရောက်တိုက်တွန်းတာပေါ့နော
်ဟုတ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တော်တော်တော့ကလည်းဟလာဒီကချင်အထူးသဖြင့်ကချင်ဒေသမှာပေါ့နော်ဒီတယန်ဇာတာဒူးဖော်တဲ့လုပ်ငန်းတချို့ကိုယာယီရပ်ဆိုင်ထားတဲ့ဟာကြီးကျွန်တော်ကြားပါတယ်အဲ့တော့အခုချိန်ဒီတယန်ဇာတာဒူးဖော်မှုတွေကကချင်ပြည်နယ်တွင်းမှာလုံလုံကျွတ်ကျွတ်ကိုလုံနေတဲ့အခြေအနေမျိုးရှိနေတော့မလား
တွတ်တွတ်ကိုလုံလုံကျွတ်ကျွတ်လုံနေတဲ့အပိုင်းတွေရှိရဒါကျွန်တော်တို့ကတကယ့်ကိုအထင်းမှာထိထိဝင်ဝင်လေ့လာစောင့်ကြည့်တဲ့အဖွဲ့ဆိုတော့ကျွန်တော်တို့အများကြီးတီးရတာပေါ့တချို့ဒီ company တက်တန်းကုန်တဲ့ဟာကိုတက်တန်းဆက်မတူပေးပဲနဲ့ဒီတိုင်းထားတယ်ဆိုတဲ့အပိုင်းဖြစ်ပါလိမ့်မယ်ဒါပေမဲ့ဒီ company တက်တန်းကုန်တဲ့ဟာပြောတဲ့ဟာအပိုင်းမှာ company တက်တန်းမကုန်တဲ့ company နဲ့ပူးပေါင်းမှဆက်ရန်တရားတယ်ပူးပေါင်းတယ်သူတို့နေရာတွေမှာ license တရားတက်တန်းမကုန်တဲ့ဟာဒီပြန်ဆက်တူနေတယ်အဲကြောင့်ပူမအင်အားပေါင်းပူကြီးသွားတာဒါဆက်ရန်တရားပူပေါင်းလိုက်တယ်အဲ့ဒီလုတ်ကွက်အရိယာတွေကိုပူပေါင်းလိုက်တယ်နာမည်ဒီကုမ္ပဏီနာမည်လည်းဇင်မကုန်တဲ့ခါနဲ့ပူပေါင်းလိုက်တော့ပူမအင်အားကြီးတဲ့ခါအာဆက်တဲ့ပစ်တူဖို့တော့ဒါကဒီတရားစာသားထုတ်ပြတုံးဆွဲတဲ့ခါရည်ရဆိုင်ရင်းမှာတိတိရောမှုမရှိဘူးလက်တွေ့မကြဘူးပေါ့အခုအချိန်ကလည်းဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီတူးလို့ရတဲ့ဒီတရားစာသားတွေကရောအဓိကဘယ်လမ်းကြောင်းကနေဘယ်နိုင်ငံကိုရောက်သွားတာမျိုးလဲ
โอเคဒီအရာကောင်းတဲ့ဘေးကွန်းပါဒီကိစ္စကတော့ကျွန်တော်တို့မြန်မာနိုင်ငံကအင်မတန်မှတဘာဝတရားစာတာထုတ်ယူတုံးဆွဲမှုအခြေအနေပေါ်မှာရှုပ်ထွေးတဲ့ဟာတွေရှိတယ်ကျွန်တော်လည်းဒီဟာကိုပြောပြခြင်းတယ်တရားဝင်တရားမဝင်ဆိုတဲ့ဟာနိုင်ငံတကာမှာတော့တရားဝင်ဆိုတာအစိုးရခွင့်မပြုလို့ရှိရင်ပါမစ်မပေးလို့ရှိရင်တရားမဝင်လို့ဆိုလို့ရတယ်မြန်မာနိုင်ငံမှာတရားဝင်ကုမ္ပဏီတွေလည်းသူတို့လည်းအားလုံးကအင်ပိုရီယမ်မှာတွားတင်နေဟာမဟုတ်ဘူးတရုတ်ပြည်နယ်ဆက်မှာတရားဝင်ကုမ္ပဏီတွေလည်းဒီအကြီးအကဲတွေနဲ့သူတို့အပေးအယူဒါလည်းမဟုတ်လုတ်ယူမှာတွားရခါဒါတဖက်မှာအဖြစ်နဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့အများကြီးဆက်ဆက်သွားတာဒါပြည်နယ်မှာရှိတဲ့လူတွေပဲတာမန်လူတွေပဲအဲဒီပိုင်ဆိုင်ခွင့်ကိုမရှိတာစီမံခန့်ခွဲဖိုက်ခွင့်ကိုဒီရောင်းဝယ်ဖောက်ကားပိုင်ခွင့်လက်ဝယ်ထားရှိမှုကိုဥပဒေအရေးယူလို့ရတယ်တကယ့်ကိုဘဟုကလွတ်လိုက်တဲ့ပါမစ်ပေးလိုက်တဲ့လူတွေကအချင်းပြစ်တရားဝင်လို့လုပ်လို့ရတယ်ဒါပေမဲ့တရားဝင်ဆိုပေမဲ့လည်းသူတို့လည်းအားလုံးကတရားဝင်ပြန်မှအင်ပိုရီယာမှာပြမှအတိုင်းပြည်အတွက်အကျိုးအတွက်ဒီအခွင့်ဘန်ဒါကိုထည့်ယူတုံဆွဲတဲ့ဟာမဟုတ်ဘူးသူတို့လည်းအဲ့ဒီလမ်းကြောင်းနဲ့ပဲသူတို့လည်းနားလည်မှုနဲ့တရုတ်ပြည်ဘက်ကိုရောင်းမှအစိုးရကိုအခွင့်မပေးဘဲနဲ့ရောင်းတဲ့ခါဝင်ငွေသူတို့ဟာဒီတူချင်းရဲ့ဝင်ငွေပိုကောင်းတယ်မို့ဒါကြောင့်မို့ဘသူအသက်မှအကျိုးမရှိတဲ့အခြေအနေမှာဖြစ်သွားတော့ဘောနော်ဒါအင်မတန်မှရှုပ်ထွေးတဲ့တရေဝင်နဲ့တရေမဝင်ဆိုတဲ့ခါဘောနော်ဒီကျောက်စင်းကိစ္စတွေရောတခြားတရားစာတာကိစ္စတွေရောတိကိစ္စတွေရောအားလုံးကအပေးအယူဌာနဆိုင်ရာကအစစစ်တပ်ကအစအားလုံးပေါ်အဖွဲ့အစည်းကအစအားလုံးပါဝင်မှတဲ့တဘာဝတရားစာတာကတတော်ကိုရှုပ်ထွေးတဲ့အနေအထားမှာဖြစ်နေတာ
ဒီဒေသခံတာဝန်ရှိတဲ့အာဏာပိုင်တွေရောဟလာဒီကုမ္ပဏီပိုင်တွေရောကပေါင်းပြီးတော့ဟိုတချို့ကိစ္စတွေမှာတရားမဝင်လုပ်နေတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်လာရှိပါတယ်ဥပမာနောက်တစ်ခုကဒက်နိတ်ကင်တိုင်းသားခေါင်းဆောင်တချို့ကလည်းဒီလုပ်ငန်းမှာပါဝင်ပတ်သက်နေတယ်ဆိုတာလည်းကျွန်တော်ကြားတယ်ဘယ်လိုမျိုးဒီဟာတွေကပတ်သက်ဆက်နွယ်မှုရှိပါလဲ
အဓိကဟုတ်တယ်ဒီခဏပြောတဲ့ပြဿနာကအကြီးဆုံးအင်ရှင်လုတ်တဲ့ဟာတော့ဒါဘခိုကနဲ့ခွင့်ပြုချက်လုတ်ထားတဲ့ကုမ္ပဏီကြီးကအကြီးဆုံးမနော်ဘယ်ဖွဲ့ပဲဖြစ်ဖြစ်လက်နက်ကင်တဲ့ဖွဲ့ဖြစ်ဖြစ်လက်နက်မကင်တဲ့ဖြစ်ဖြစ်အဓိကကုမ္ပဏီကနဲ့ပါမစ်ပေးထားတာဟာပါဝါအမြင့်ဆုံးပေါ့အခုပြောမဆိုလို့ဥပမာအတိအကျပြောမဆိုမြတ်ရမုံကုမ္ပဏီတို့ပါတော့ပေါ့နော်လင်းလက်ဝင်းတို့အခုခေါ်တဲ့ရေမစေးချာတဲ့သူကိုပြစ်တတ်တဲ့တဲ့လုံချုံရဲတာဝန်ယူတဲ့စစ်တပ်ကပြစ်တတ်တဲ့ဟာမျိုးအဲမျိုးကုမ္ပဏီကအင်မတန်မှပါဝါရှိတဲ့ကုမ္ပဏီတွေဖြစ်တယ်အထဲမှာရှုပ်ထွေးတဲ့ဟာတွေအများကြီးရှိတာပေါ့နော်ဒီ
အဲ့တော့အခုပြောသွားတဲ့အထဲမှာပါတဲ့ဒီကုမ္ပဏီခုနကကိုစာကြီးပြောသွားတဲ့ကုမ္ပဏီတွေကလေသူတို့ရဲ့နောက်ွယ်မှာဒီမြန်မာတပ်မတော်ပေါ့စစ်တပ်ရဲ့အကြီးအကဲတွေနဲ့ဟာလာပတ်သက်ဆွနေမှုတွေရှိနေတာ
ပါဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာ holding company ဆိုတဲ့အကျိုးသူဥပိုင်ကုမ္ပဏီတွေကအများစုကအရင်တုန်းကဒီစစ်တပ်အစိုးရကိတ်မာထူထောင်ထားတဲ့ခါသူတို့ကရခိုင်လုံးအများဆုံးကသူတို့ရဲ့ဥပိုင် limited တွေဖြစ်နေတယ်။နောက်ပြီးတချို့ကြံတဲ့ခါလဲသူတို့နဲ့ဆက်ဆက်တဲ့အဲဒီစီးပွားရေးလုပ်ငန်းရှင်ကုမ္ပဏီတွေပေါ့နော်ဒီရဲ့အကြီးစားတပ်ထုတ်သွင်းကုမ္ပဏီတွေဒါဆိုအများကြီးသူတို့နဲ့ဆက်ဆက်တဲ့ခါရှိတာပေါ့တော့ဒါကြောင့်မို့ဒီဟာကာကွယ်ဖို့အတွက်ကအင်မတန်အရေးကြီးတယ်ဖက်ကနခခန ဒီစစ်တပ်နဲ့ရေးတဲ့လုံချုံရေးယူတဲ့ဟာနဲ့ဒီတမန်ရေးမစေးကောက်တဲ့ဟာဒီအဲသူတို့မှပြစ်တပ်မှတည်ဆုံးလာတို့ကျင်းပြမှတည်ဆုံးလာတို့ဟာခဏခဏဖြစ်တဲ့ဟာတွေအားတွေအများကြီးဆက်ဆက်တာပေါ့တော့ဒီအပိုင်းက
အခုလို့ဟလာတယံဇာတထုတ်ယူသုံးဆွဲမှုတွေကြောင့်ဒီတဘာဝပတ်ဝန်းကျင်ပေါ့ရာသီဥရုအစပေါ့ဘယ်လိုမျိုးဆိုးကျိုးတွေနဲ့ရင်ဆိုင်ရတာရှိလဲကချင်ပြည်နယ်မှာ
ဒီကိစ္စနဲ့ပတ်သက်ပါတဘာဝတန်ဇာတကိုစီးမဲ့အကမဲ့စီးစနစ်မကျထုတ်ယူသုံးဆွဲတဲ့အတွက်ကြောင့်တဘာဝတန်ဇာတကဥမာကြောက်စင်းအချိန်တူအသွေးခက်မြန်မြန်နဲ့ကုန်သွားတယ်တဘာဝပတ်ဝန်းကျင်ဆိုင်ရာဆိုလို့ရှိရင်အင်မတန်မှမြင့်တဲ့တောင်တွေက၄လ၅လအလောက်ဆိုရင်ခြိုက်ဝန်းနေဖြစ်ကုန်တယ်နောက်ပြီးမြချောင်းအင်းအူရူချောင်းကိုချိလိုက်တစ်ဖက်ရေဖြိုထားသလိုပဲအခုတရုတ်ကိုအခြေအနေဆိုတဲ့ရေထုညဉ့်ညံ့မှုတွေခဏခဏမိုးတွေးမှဆိုလို့ရှိရင်ရေကြီးတယ်ဒီဖကန်မျိုးကိုရေလွှမ်းမှုနဲ့နောက်ပြမချင်းပြူတဲ့ဟာမိုးရွေးမှဆိုခဏခဏတည်င်းထဲမှာတည်တဲ့အတိုင်းဒီချင်းပြူမှမြေပြူမှလူတည်တဲ့ဟာတွေဖြစ်တတ်တာအကြီးမားဆုံးတဘာဝပတ်ဝန်းကျင်ဖြစ်စီတယ်မှာတပြိုင်တည်းမှာလူမှုရေးပြက်တတာတဲ့အများကြီးဖြစ်ပေါ်နေတယ်သူရှိရတဲ့မိုးရေးဆဲဝါးကအစပေါ်တော့ဒီလောင်ကစားကအစလင်မှုဆရာဒီကျူးလွန်မှုကအစခဏခဏတင်မတဲ့ဟောပါတိကက်ကိုပြစ်မှုနဲ့ရင်ဆိုင်နေရတဲ့ဟာတို့ကအခြေအနေဆိုးတဲ့အခြေအနေဖြစ်တယ်ပေါ်တော့တပြိုင်တည်းတစ်ပတ်ဒီကတနာပฏิပခဆိုတဲ့ဘိုးတို့မှဒီကုမ္ပဏီအချိုးအမြတ်ကိုကြောက်စေးရဲ့တဘာဝတရားစားတဲ့အချိုးအမြတ်ကအကြီးအကဲတည်းရဲ့ဟာအားလုံးပေါ့အကြီးအကဲဆိုတော့အားလုံးအကြီးအကဲနဲ့ဆက်ဆက်တဲ့ဟာကြတော့တရားတွေကာကွယ်ဖို့အတွက်ကခဏခဏဒီပြည်တွင်းစစ်တေကအများကြီးဆက်ဆက်တာဒါပฏิပခဖြစ်ပေါ်စေတဲ့ဟာဒီကြောက်မြတ်ထုတ်လို့မှုတွေနဲ့တတော်ကိုဆက်ဆက်နေတဲ့ဟာဒီပေါ့ပြဿနာတော်များတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြချင်တယ်ဘောနော
်ဟုတ်ကဲ့အဲ့တော့အခုပြည်တွင်းစစ်နဲ့ဆက်ဆက်တယ်လို့ပြောသွားတော့ကျွန်တော်တခုမေးချင်တာကဒီတယံဇာတထုတ်ယူသုံးဆွဲမှုနဲ့ဒီကချင်းပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေဟာဘယ်လိုဆက်ဆက်မှုရှိနေတာမို့လို့လဲခင်ဗ
ျအများကြီးဆက်ဆက်တဲ့ဆိုတဲ့အထက်မှာဒါတခြားပြဿနာဖြစ်လာရတဲ့အကြောင်းရင်းကတိုက်ပွဲဖြစ်လာရတဲ့အကြောင်းရင်းအများကြီးရှိတယ်အဲ့ထက်မှာဒါကတခုတကယ်ကိုအကြီးမားဆုံးအကြောင်းပြချက်ပေါ့နော်ပြောလို့ဆိုရင်ဒါလည်းတခုအပါဝင်ဖြစ်တဲ့ဒီကြောက်စင်းကိစ္စတဘာဝတယံဇာတထုတ်ယူမှုသုံးဆွဲမှုဟာဒါအတိတ်အဖြစ်ဒီကျွန်တော်တို့ပြည်ထောင်စုဆိုတဲ့အနာမည်ခံနေဖြစ်နေတော့ကဒါဖက်ဒရယ်စီမံခန့်ခွဲရေးတဘာဝတန်စာတကိုဟိုဒီပိုင်ဆိုင်ခွင့်ရေးစီမံခန့်ခွဲပိုင်ခွင့်ရေးအခွင့်ဘန္တာခွဲဝဲတုံးဆွဲခွင့်ကဘာမှမရှိဘဟုထိ ंछ ုံမှုစနစ်အောက်မှာပဲဖြစ်တဲ့အချိန်မှာကြောက်ဒါတော့အများကြီးကိုပြက်တာကိုဖြစ်ပေါ်စေတဲ့အပိုင်းကိုဒါအုတ်ချုပ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့စီမံခန့်ခွဲမှုမှာပြည်ထောင်စုကအခြေခံပဲနဲ့အားလုံးကဒီဘဟုနဲ့လုပ်တဲ့အတွေ့အကြုံကဒါတတော်ကိုပဋိပက္ခကိုဖန်တီးရရောက်လာပါတော့ဒီကိစ္စနဲ့ပတ်သက်ပြီ
းဒီတယံဇာတကချင်ပြည်မှာထုတ်ယူသုံးဆွဲမှုကကချင်ဒေသခံတွေရောအကျိုးခံစား권မရဘူးလားခင်ဗျအခုလောလောဆယ်မှာ
ခြုံပေးပြောမယ်လို့ဆိုရင်တတော်ကိုတာအကျိုးနည်းတယ်လို့ပြောရမယ်ကချင်ဒေသတမကပုံမှာပြည်တပြည်လုံးကအကျိုးခံစား권တိမရှိတဲ့အပိုင်းမှာရှိတယ်တရားပြောအာဒီရေမစေးကောက်တာတော့အငေစားကျောက်စင်းလုပ်ငန်းလုပ်တဲ့ခါဒီပွဲစားလုပ်မှနည်းနည်းချန်ချန်ချန်မယ်တကယ်အကျိုးခံစားခွင့်ကိုလုံးဝမရှိတော့ကြောက်စိမ့်ထဲမှာဒီအဆင့် grade ABC ဆို D ထိတတ်မှတ်ထားရခရှိတယ်။ A နဲ့ B ဒီအရေးအချင်းရှိတဲ့ကြောက်စိမ့်အရေးအသွေးရှိတဲ့ကြောက်စိမ့်ကကချင်ပြည်နယ်မှာတည်ယူဖို့ဆောင်ခွင့်ရောင်းဝယ်ဖောက်ကားပိုင်ခွင့်မရှိဘူး။ဖမ်းလို့ရတဲ့အချင်းပြည်ဒါဆိုပြည်နယ်ထဲမှာရှိတဲ့လူကကြောက်စိမ့်ထွက်တဲ့နေရာထဲမှာရှိတဲ့လူတွေကတခိုးတကိတ်ကိုတရားမဝင်တဲ့ဟာဒါ automatic ဖြစ်သွားတာပေါ့လို့ဒီအပိုင်းကဘဟုကခွင့်ပြုလိုက်တဲ့ဟာပဲအားလုံးကဒီတည်ယူဖို့ဆောင်ခွင့်ရှိတယ်နေပြည်တော် Imperial မှာပဲလုပ်ယူခွင့်ရှိတယ်ဒီအရကတရေဝင်တကိတ်အကျိုးမရှိအောင်လုပ်ထားတဲ့အပိုင်းဒါတကိတ်ကိုလက်ရှိရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပေါ့နော
်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကိုစားကြီးနေလဲအကြံပေးခြင်းပါလဲ
ဟုတ်ကဲ့ကျွန်တော်ဒီအပိုင်းနဲ့တဘာဝတရားစာတဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအခုကအင်မတန်မှအရေးကြီးတဲ့ငင်းချမ်းကြီးဆွေးနွေးတဲ့အချိန်နိုင်ငံရဲ့တောင်ဆန်းစုကြီးရဲ့လည်းနိုင်ငံကြီးဆွေးနွေးဖို့အတွက်ငင်းချမ်းကြီးကိုဟိုပြုတ်လုတဲ့အချိန်မှာဆွေးရတက်လက်ထမှာဒါတဘာဝတရားစတာကိုစီးမဲ့ကမ်းမဲ့ပြဿနာကိုပုံမူကြီးထွားစေတဲ့ဟာတော့ယာယီရက်ဆိုင်ထားတာကအကောင်းဆုံးပဲဆိုရခါကျွန်တော်ပြောကြားချင်တယ်နောက်ပြီးမှဒီတဘာဝတရားစတာအရင်နှစ်မြင့်ထုတ်ပြုတ်တုံဆွဲမှုနဲ့ပတ်သက်တဲ့ပြည်ထောင်စုကိုဖက်ဒရယ်ကိုအခြေခံပြီးနာဖက်ဒရယ်စီမံခန့်ခွဲပိုင်ခွင့်ပိုင်ဆိုင်ခွင့်အဲ့ဒီအရဘတော့အခွန်ဘန္တာခွဲပဲတုံးဆွဲပိုင်ခွင့်ဒီအခွန်ဘန္တာကိုကုပြည်နယ်ကုနေရမှာပညာရေးကျန်းမာရေးအတွက်အစ်စ်မင်းအောင်ဘယ်လိုထုတ်ယူတုံးဆွဲမယ်ဆိုတဲ့အပိုင်းကိုအများကြီးစဉ်းစားလို့ရှိရင်ကရေရှည်တည်တန့်ခိုင်မြဲတဲ့ငင်းချမ်းရေးရေရှည်တည်မတ်တန့်ခိုင်မြဲတဲ့ဖွင့်ဖြူရေးကိုအများကြီးလုပ်ယူနိုင်တယ်ဆိုတဲ့အခါ policy ဘိုင်းကိုအများကြီးစဉ်းစားခိုင်းစေချင်တယ်ပေါ့နော်ကျွန်တော်အနေနဲ့
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်မြမရွေးဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တိုင်းရဲ့မနေ့9နာရီထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကတော့
မလာတရနေ့ကပြည်တော်စုလွတ်တော်ဟာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုကာကွယ်ပေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်ဒီဥပဒေဟာအလွန်ထူးခြားပြီး
ပြည်သူတွေကိုလှုပ်ချင်တယ်လို့လှုပ်တဲ့ဥပဒေမဲ့ပြုကျင့်မှုတွေခေတ်ကုန်တော့မှာလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကိုနားဆင်ရမှာပါဒီစီစဉ်တွေထဲကမှအခုအရင်ဆုံးမအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
VOA ရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောရေးပေးမှာပါ။သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုတ်နဲ့လည်းမြစ်တာဒေလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့သဘောကျလို့ပါဆိုပြီးတော့စာရေးလာကြတဲ့သောရရှင်တွေရဲ့အစားအသောက်လေးတွေကိုပြောပြပေးကြပါမယ်။နေနိုင်ဆိုတဲ့သောရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်။ခင်မာချီကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်။ရှင်းတင်ရှိတိုက်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ်။ VOA အောင်မြင်ပါစေဆိုပြီးဆူတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုအရင်သောရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖျော်ဖြေပေးပါအောင်မယ်ရှင်။ American နာမည်ကျော်ဝါရင် Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြားThis house is not for sale တေးတက်ပြားရဲ့တေးစီရီခေါင်းစဉ်တစ်ချင် This house is not for sale ဆိုတဲ့တစ်ချင်နဲ့ဖြောပြေးပေးကြပါတယ်။ဒီအိမ်ကရောင်းရံမဟုတ်ပါလို့အဓိပ္ပာယ်ရပါတယ်။ဒီတေးတက်ပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ lead guitar သမား Richie Sambora မပါဘဲနဲ့ထွက်တဲ့ပထမအဦးဆုံးတေးတက်ပြားပါ။ပြီးတော့သူတို့ရဲ့ lead guitar သမားအစ်ဖြစ်တဲ့ Phil X ပထမအဦးဆုံးပါဝင်တီးခတ်ပေးတဲ့တေးတက်ပြားလည်းဖြစ်ပါတယ်။ဒီတေးတပြားခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံတိတ်ခါပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတယ် These four walls have got a story to tell ဒီနေရာလေးပတ်မှာပြောစရာတွေအများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးဦးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖျက်တမ်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးနီးကပ်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ်This heart, this soul, this house is not for sale. ဒီတခြင်းဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်။ဒီတေးတပြားကဘီလ်ဘော့အကောင်ဆုံးတေးတပြား200ဆင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြေးသမျှအခွေတွေအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်ညောင်းတပြားဖြစ်ပါတယ်။ပြီးတော့အခုလိုမျိုးအကောင်ဆုံးတေးတပြားဆင်းဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား၄ချက်လုံးအခုတေးတပြားအပါဝင်ဇက်တိုက်ပဲနံပါတ1ချိန်တာပါ။ကဲဒီတေးတပြားရဲ့အရင်ဆုံးထွက်တဲ့တခြင်းလေးဖြစ်နောက်ပြီးတော့တေးတပြားခေါင်းစဉ်တခြင်းနာမည်လေးဖြစ်တဲ့ This house is not for sale ကိုနားဆင်ကြည့်ပါအောင်နော်Sale. I said each stone and I hammered each nail. These houses not for sale. We're ဆိုထားတဲ့ This house is not for sale ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးကျွန်တော်တို့ပြီးခဲ့တဲ့အပတ်တွေမှာမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့သတင်းတင်ဆက်ပေးခဲ့တာမှာဒီကိစ္စနဲ့ပတ်သက်လို့သွားရရှင်တွေတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ရေးလာကြတာကိုပြောပြပေးခြင်းပါတယ်။သတင်းကတော့ဗိုလ်ချုပ်ကြီးဟောင်သူရဦးရှင်မဲဦးဆောင်နေတဲ့ပြည်အောင်စုလွှတ်တော်ဥရေရေးရနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥရေနဲ့ညီညွတ်မှုမရှိဘဲနဲ့ဖွဲ့စည်းထားတာမလို့ကော်မရှင်ကိုအခုတက်တမ်းမတိုးသင့်ပါဘူးဆိုပြီးတော့တက်မတော်သားကိုယ်စားလှယ်တွေကထောက်ပြပြီးတော့ကန့်ကွက်လိုက်ကြတာပါဒီသတင်းနဲ့ပတ်သက်ပြီးတော့တော်ရရှင်တွေဘယ်လိုထင်တယ်လဲဆိုတာအခုဆက်ပြီးတော့ပြောပြပေးပါမယ်နော်ငွေမိုးသိန်းဆိုတဲ့ Facebook ပေါ်ကတော်ရရှင်ကဖွဲ့စည်းပုံအခြေခံဥရေကိုလိုက်နာလေးစားရပါမယ်လို့သူရဲ့အမြင်ကိုအခုလိုပြောလာပါတယ်
နိုင်ငံတကာနိုင်ငံနဲ့တနိုင်ငံဟာဖွဲ့စည်းပုံအခြေခံတွေမတူကြပါနဲ့တူညီနိုင်တူညီသင့်တဲ့အရာတွေကတော့ရှိပြီးသားပါအဲ့ဒါကတော့ဖွဲ့စည်းပုံဥပဒေကိုလေးစားလိုက်နာသင့်ခြင်းပါခုတော့အဲ့လိုမျိုးမဟုတ်တဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုနောက်ကျောခိုင်းပြီးတော့ပါတီအင်အားနဲ့ဆန့်ကျင်ဘက်လုပ်နေတာကိုအားလုံးမြင်တဲ့အတိုင်းပါပဲအဲ့တော့ဒေါ်စုကိုစကားတစ်ခွန်းလောက်မေးချင်ပါတယ်အန်ဂျီကပြောပြောနေတဲ့ဒီမိုကရေစီစနစ်ကိုသွားတဲ့အခါတပါတီစနစ်နဲ့သွားမှာလားဖွဲ့စည်းပုံကိုအခြေခံပြီးတော့သွားမှာလားဘယ်ပုံဘယ်နည်းနဲ့သွားမှာပါလဲဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာလေးစားရပါမယ်လို့သရရှင်ငွေမိုးသိန်းပြောနေပေမဲ့လေတန်းလွင်ဆိုတဲ့ Facebook ပရိသတ်ကတော့ပြည်သူကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်လို့2008ဖွဲ့စည်းပုံကိုပြင်ဆင်မှရမယ်လို့ပြောလာပါတယ
်2008ဖွဲ့စည်းပုံဆိုတာပြည်သူကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်ဘူးလေစစ်စိုးရလက်ထက်ကခေါ်ရင်လာခိုင်းတာလို့ခံမပြောနဲ့ဆိုတဲ့လူတွေနဲ့စစ်စိုးရကသူတို့စိတ်ချရေးဆွဲထားတဲ့ဥပဒေလေပြည်သူလူထုကရွေးချယ်တင်ပြလိုက်တဲ့ပြည်သူအစိုးရကပြည်သူလူထုအကျိုးရှိမဲ့ဥပဒေတွေနဲ့အစားထိုးပြင်ဆင်ရမှာပါပဲ။ဒါကိုကန့်ကွက်တဲ့သူတွေကတော့သူ့အပါရီနဲ့စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်မှာဆိုလို့ကာဝယ်နေတာလို့ထင်ပါတယ်
။သရရှင်ဝင်းအောင်ကလည်းနိုင်ငံသွားနေတဲ့လမ်းကြောင်းနဲ့ကိုက်ညင်မှုရှိတဲ့အခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့သူ့ရဲ့အမြင်ကိုအခုလိုဆိုလာပါတယ်ရှင်။
တိုင်းပြည်ဒီပြည်မှာဒီမိုကရေစီလမ်းစဉ်ကျင့်သုံးတော့မယ်ဆိုရင်အဓိကအရေးကြီးဆုံးကအခြေခံဥပဒေပြင်ဆင်ဖို့ပါ။အဲ့ဒီကိစ္စကိုလက်ရှိအစိုးရဖွဲ့စည်းတက်မရော်တိုင်းရင်းသားဖွဲ့စည်းပြည်သူလူထုအားလုံးတညီတညွတ်ထက်ပေါင်းစည်းမှသာဒီမိုကရေစီဆိုတဲ့နိုင်ငံတော်သစ်စီကိုရောက်နိုင်မယ်လို့ကျွန်တော်မြန်မာပြည်သားတဦးအနေနဲ့အသိပေးပြောကြားချင်ပါတယ်ဗျာ
။ဒါကတော့တော်ရရှင်နေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်းတင်လားဆက်ပြီးတော့ထားရှိတင်လားသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုပြောသွားတာပါနော် Facebook ပေါ်ကတော့ရရှင်မြင့်သိန်းဦးကသူစဉ်းစားမိတဲ့အပိုင်းကအထောက်ပြပါတယ်အများနဲ့မတူတဲ့ရှုထောင့်ကပြောထားတာမလို့အစိတ်ဝင်စားစရာကောင်းပါတယ်ရှင
်လွှတ်တော်ဆိုတာပြည်သူလူထုရွေးချယ်ထားသူတွေသာထိုင်ရမယ့်နေရာမှာတတ်တ်ခါထုတ်ပြီးသူတို့စိတ်ကြရေးတဲ့ဖွဲ့စည်းပုံကိုခုထုတ်လုပ်ပြီးဝင်ထိုင်နေတဲ့သူတွေကတော့အမြဲကန့်လန့်တိုက်နေမှာပါအခုကိစ္စကဖွဲ့စည်းပုံနဲ့ညီပါတယ်ဘာကြောင့်လဲဆိုရင်ပြည်သူနဲ့မျိုးသားပေါင်းမှပြည်တော်စုလွှတ်တော်ဖြစ်တာကြောင့်ပြည်သူနဲ့မျိုးသားလွတ်တော်မှာလုပ်ပိုင်ခွင့်ရှိတာကိုပြည်ထောင်စုကအလိုလျောက်လုပ်ခွင့်ရှိတဲ့သဘောပါပဲ
။အငြိမ်းစားစစ်မှုထမ်းဟောင်းတူပါဆိုတဲ့သောရရှင်ကတော့ဒီကော်မရှင်ကအတိုင်းပြည်အတွက်အကျိုးရှိမှာပါလို့သူရဲ့အပြုသဘောဆောင်တဲ့အမြင်ကိုပြောပါတယ်
။သူရဦးရွှေမန်ကော်မရှင်ကဆက်ရှိနေသေးရင်တိုင်းပြည်နဲ့နိုင်ငံသားပဲဖြစ်ဖြစ်အစိုးရနဲ့ပြည်ထောင်စုလွတ်တော်အတွက်ပဲဖြစ်ဖြစ်တခုခုတော့အကျိုးရှိအောင်သူ့အနေနဲ့ဆောင်ရွက်လိမ့်မယ်လို့ယုံကြည်ပါတယ်။သူ့မှာမြင်မာတဲ့အတွေးခေါ်နဲ့အရေးချင်းရှိတယ်လို့ယုံကြည်ပါတယ်။
တော်ရရှင်ကွမ်ဆန်ကတော့ဒီဥရေရေးရနဲ့အထူးကိစ္စရများလေးလာသုံးသက်ရေးကော်မရှင်ဆိုတာဘလို့လုပ်ငန်းတွေကိုကင်တွယ်မှာလဲသူအတွေ့ရကြက်နေပုံကိုပြောလာပါတယ်ရှင
်မြန်မာစကားလုံးတွေကိုအဓိပ္ပာယ်ဖွင့်ဆိုခြင်းတလို့ဖွင့်ဆိုပြီးအမျိုးမျိုးယူဆလို့ရတာကြောင့်ရှုပ်ထွေးနေတာပါပြည်တော်စုလွှတ်တော်ဥရေရေးရနဲ့အထူးကိစ္စရများလေးလာသုံးသက်ရေးကော်မရှင်ဆိုပြီးဖွဲ့ထားတယ်ဆိုရင်အထူးကိစ္စဆိုတဲ့စကားရရဲ့အဓိပ္ပာယ်ကဥပဒေရေးရနဲ့လဲဆိုင်မယ်အထူးလဲဖြစ်ရမယ်ဆိုတဲ့သဘောဒါဆိုရင်လွှတ်တော်ရဲ့ဆောင်ရွက်ချက်တွေမှာအထူးကိစ္စမျိုးပါလာရင်အဲ့ဒီအဖွဲ့ကလီလာမဲသုံးသက်မဲဆိုပြီးဥပဒေတော်အတိပြုပြဋ္ဌာန်းပေးလို့တော့မရဘူးထင်ပါတယ်အကြံပေးပုံစံမျိုးလား လိုအပ်ချက်အရသမရနယ်လွှတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းတွေကတည်တံ့ဖွဲ့စည်းထားခြင်းမျိုးလားဆိုတာဖွဲ့စည်းပုံခုံရုံးဆုံးဖြတ်ချက်ကြားမှာသိနိုင်မယ်ထင်ပါတယ်
။ဒါကတော့ဗိုလ်ချုပ်ကြီးဟောင်းသူရဦးရှင်မြန်ဦးဆောင်တဲ့ကော်မရှင်တက်တန်းတို့ဖို့ကန့်ကွက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တော်ရရှင်နေသူတို့ရဲ့ထင်မြင်ယူဆချက်တွေကို VOA Facebook စာမျက်နှာမှာလာပြီးတော့ပုံမွင့်လင်းလင်းရေးလာကြတာတွေပါ။တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါနေနော်။တော်ရရှင်နေကိုမြန်မာတစ်ချင်းလေးတစ်ပုတ်နဲ့ထပ်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တက်အမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုဆက်ပြီးတော့မြန်မာဒေသသတို့ရှင်နေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တခြင်းတစ်လေတစ်ပုတ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်။ရဲရင်အောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေပန်းစားတာတွေ့ရပါတယ်။ဒါကြောင့်မလို့ရဲရင်အောင်တည်ဆူထားတဲ့တခြင်းလေးနဲ့ဖြောပြပေးကြပါရစေ။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးတပြားလေးကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါမဲ့ဒီနောက်ဆုံးထွက်တဲ့ဒေးတပြားလေးကအသက်သွင်းပေးပါဆိုတဲ့တခြင်းလေးကိုတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ในไอ้ด้วยกองเปียงเป็ดฉันเน่ผิดไหนแกเย็นยายากูเลยยอมซูเป็ดฉันเน่ควินผิวเป้ยเย็นเมเน่รอตีมาบายายากูเมเน่เป่ดอมางำไหนชิงแกบะบูเนละควินโบไปตีดาบายายากูเมเน่ดันจะปะตะด้วยเน่เนเลยมะซานาเป้บูညောင်လေးချက်တွေအားလုံးလေးရဲတွင်သွားပြီညင်ပြောနေလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်သွင်းသွားပြီငါမယုံနိုင်သေးဘူးနေမလဲခင်ထားသူပါမဘွားမယူတော့တဲ့မေးချက်တို့ခုဆိုခွင့်ပေးပါလားအချက်ကိုကိုဝဲထားသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းပါ
တရားအောင်ပြဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဒီနေ့ရမလဲကြောက်ထင်းကလူတွေမြင်လဲ။ချိန်မေးလို့တိတ်ဆိတ်စွမ်းမှုနေမှာ။ဒုနီယာတွေကွာဝဲလို့နေပါသေးကွယ်။ဒီမေးပဲမင်းကြောက်တာလို့နေတာ။မင်းမေးအရာရာအားလုံးဆုံးမို့ကျတွေအားလုံးလေးရဲလွင့်သွားပြီမြင်ပြောနေလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်သွင်းသွားပြီငါမယုံနိုင်သေးဘူးနေဝင်လက်ခင်ထားသူပါမဘွားမယူသွတ်တဲ့မေးချက်တို့ခုဆိုခွင့်ပေးပါလားအချက်ကိုကိုဝဲထားသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းလားOh
ရေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနက်ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ပြည်သူတွေကိုလှုပ်ချင်သလိုလှုပ်တဲ့ဥပဒေမဲ့ပြုကျင့်မှုတွေခေတ်ကုန်တော့မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါလိမ့်ရှင်။
မလာတရနေ့ကပြည်တော်စုလွတ်တော်ဟာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုကာကွယ်ပေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်။ဒီဥပဒေဟာအလွန်ထူးခြားပြီးမြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံတစ်နိုင်ငံအဖြစ်ခေါ်ဆိုသတ်မှတ်နိုင်အောင်တည်ထောင်ပေးမယ့်ဥပဒေတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတည်ဆဲဥပဒေပေါင်းရာနဲ့ချီရှိနေပါတယ်။အာလိုနီဘာလောက်ဟာအစိုးရနဲ့အာဏာပိုင်တွေကိုကာကွယ်ပေးတာပြည်သူလူထုကိုဟိုဟာမလုပ်နဲ့ဒီဟာမလုပ်နဲ့လုပ်ရင်ဒီလိုပြစ်ဒဏ်နေစီရင်တာခံရမယ်ဆိုတဲ့သဘောပြထန်းထားတဲ့ဥပဒေတွေကြီးပါပဲလွတ်တော်မှာအတည်ပြုလိုက်ပြီးမကြာခင်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော့မယ့်အခုဥပဒေကတော့အရင်ရင်ကရှင်းနေနေပြီးသားဥပဒေတွေနဲ့ခြားနာပြီးပြည်သူတွေကိုအကာအကွယ်ပေးမဲ့ဥပဒေဖြစ်သလိုတက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဥပဒေပါပြထန်းချက်ကိုမလိုက်နိုင်ရင်ပြက်ကွက်ရင်ထောင်ဘလောက်ချမယ်ငွေတန်ဘလောက်ဆောင်ရမယ်ဆိုပြီးပြထန်းပေးထားတဲ့ဥပဒေမျိုးဖြစ်လို့ပါပဲဒီဥပဒေဘယ်လိုမျိုးလဲဥပဒေအတည်ဖြစ်လာအောင်လွတ်တော်တဲ့ဘယ်လိုစူးစမ်းကြရသလဲမူလဥပဒေကြမ်းနဲ့အခုအတည်ပြုလိုက်တဲ့ဥပဒေကြားဘာတွေကွာခြားသွားသလဲဒီဥပဒေဘလို့အကျိုးသက်ရောက်စေနိုင်တယ်လဲဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်အတီးပြုတ်ပြီးဥပဒေထဲမှာအခုလိုအချက်လက်တွေပါပါတယ်အခန်း3တက်ဆိုင်ရာဝန်ကြီးဌာန၏တာဝန်များခေါင်းစဉ်အောက်မှာပုံမှန်5တက်ဆိုင်ရာဝန်ကြီးဌာနနှင့်တာဝန်ရှိသူများသည်ကာကြီးတည်ဆဲဥပဒေနှင့်အညီမှတပါညီသူကိုမှလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်ညီသူကိုမဆိုကာကွယ်ပေးရမည်။ကာကွယ်ပုဂ္ဂိုလ်တဦးဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းသို့တည်ဆဲဥပဒေတရက်အရာဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းပြုလုပ်လိုလျင်တက်ဆိုင်ရာရက်ကွက်သို့မဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်စေရာအိမ်မှုသို့မဟုတ်ဆဲအိမ်မှုဖြစ်စေအနည်းဆုံးတက်သေးနှစ်ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်တားမြစ်ချက်များအခန်းမှာတော့ပုံမှခွန်ညီသူမှတည်ဆဲဥပဒေတရရဲ့အရာခွင့်ပြုသည့်ကိစ္စမှာတပါစီရင်ပိုင်ခွင့်ရှိသောတရားရုံးဤခွင့်ပြုချက်မရှိဘဲညီသူကိုမှ24နာရီထက်ကြော်လွန်၍ချုပ်နှောင်ထားခြင်းမပြုရပုံမှရှိညီသူမြတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေကာကြီးနိုင်ငံသားတဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းမပြုရခါခွေနိုင်ငံသားတဦး၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်တိုက်ခါထိခိုက်စေသောနောက်ရောင်ခံစောင့်ကြည့်ခြင်းစုံတောက်ခြင်းနှင့်စုံစမ်းခြင်းမပြုရ။ကငယ်ပုဂ္ဂိုလ်တဦးနှင့်တဦးကြားဆက်သွယ်ရေးကိရိယာတစ်မျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုလုပ်ရအစရှိသဖြင့်ပြထန်းထားပါ
ဒီပြထန်းချက်တွေကိုမလိုက်နိုင်ရင်ရဲဒါမှမဟုတ်ဝင်းဌာနတာဝန်ရှိသူတွေကိုထောင်ဒဏ်6လကနေ3နှစ်အထိအပြင်ငွေဒဏ်ပါချမှတ်နိုင်တယ်ဆိုပြီးဖော်ပြထားပါတယ်ပုံမှန်ကိုမှာတော့ပြည်သူတွေအနေနဲ့အဲ့လိုပြုမှုခံရတယ်လို့ရဲတပ်ဖွဲ့ကိုသွားတိုင်ရင်ရာဇဝတ်ကျင့်ထုံဥပဒေပုံမှန်154နဲ့အညီချက်ချင်းအရေးယူဆောင်ရွက်ရမယ်လို့ဖော်ပြထားပြီးမလိုက်နာစစ်ဆေးအပြစ်ရှိကြောင်တွေးရှိရင်အဲ့ဒီရဲတပ်ဖွဲ့စခန်းမှုကိုထောင်တစ်နှစ်ကနေ5နှစ်အထိချနိုင်တဲ့အပြင်ငွေဒဏ်မှာချနိုင်တယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ
်ဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်တွေမှာအခြေအတည်အများကြီးဆွေးနွေးခဲ့ကြပါသေးတယ်အထူးသဖြင့်ပြည်သူတွေကိုအခုလိုဥပဒေပြဋ္ဌာန်းပြီးအကာအကွယ်ပေးလိုက်ရင်လုံခြုံရေးဆိုင်ရာပြဿနာရှိလာနိုင်တယ်ဆိုပြီးမေးခွန်းထုတ်မှုဖြစ်ပါတယ်ဥပမာလုံခြုံရေးအရာလိုအပ်ရင်နောက်ရောက်ခံလိုက်ကြည့်မယ်လိုအပ်ရင်တယ်လီဖုန်းဆက်သွယ်ရေးဆိုင်ရာအချက်လက်တွေကိုတောင်းယူမယ်ကြားဖြတ်နားထောင်မယ်စတဲ့အချက်တွေမှာဖြစ်ပါတယ်အဲ့ဒီအတွက် NLD ဘက်ကနေပုံမှန်ရှစ်မှာညီသူမြတ တီဇဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝေရန်တစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေဆိုတဲ့စကားရက်ထပ်ပြီးဖြည့်သွင်းအတည်ပြုခဲ့တာတွေ့ရပါတယ်အတိတ်ဘယ်ကတော့ဥပဒေနဲ့အညီဆိုရင်ဒါတွေလုပ်လို့ရတယ်ဥပဒေမဲ့တွေမလုပ်ကြနဲ့ဆိုတဲ့သဘောပါပဲအထူးခြားဆုံးကတော့ဒီပြဋ္ဌာန်းချက်ပါပုံမှန်တွေနဲ့ပတ်သက်ပြီးကျူးလွန်ခံရတယ်လို့ထင်တဲ့ပြည်သူတွေကတိုင်ကြားလာရင်ဝင်ကြီးဌာနဟာရပ်ပေါင်း30အတွင်းအကြောင်းပြန်ကြားရမယ်ဆိုတာပဲဖြစ်ပါတယ်ပို့ပြီးအဓိကကြတာက yes ခန့်ကိုသွားတိုင်ရင်သွားပြီးသတင်းပေးရင် yes ခန့်မှုဟာပုံမှန်154နဲ့အညီအမှုဖွင့်အေးအေးယူဆောင်ရွက်ပေးရမယ်အဲ့ဒါကိုအကြောင်းမဲ့ပြက်ကွက်ရင်ထောင်တစ်နှစ်ကနေ5နှစ်အထိချခံရမယ်ဆိုတာပါပဲ
။ခြုံပြီးပြောရရင်တော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့လွတ်တော်လက်ထက်မှာအခုလိုဒီမိုကရေစီဆန်တဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခဲ့တာဖြစ်လို့ပြည်သူတွေအတွက်အများကြီးအကျိုးရှိစေမှာဖြစ်ပါတယ်။အရင်ခေတ်ဟောင်းတုန်းကလိုအာဏာပိုင်တွေဟာပြည်သူတွေရဲ့နေအိမ်တကားတွေကိုရိုက်ချိုးဝင်ကျင်သလိုဝင်မယ်ဖမ်းကျင်သလိုဖမ်းမယ်ခဏဆိုပြီးခေါ်သွားရင်ခေါ်သွားမယ်နှိပ်စက်ရင်နှိပ်စက်မယ်တယ်လီဖုန်းတွေကြားဖြတ်နားထောင်ခြင်းတိုင်းနားထောင်မယ်စတာတွေလုပ်လို့ရတဲ့ခေတ်ကုံတော့မယ်ဆိုတဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီဥပဒေအတွက်တပ်မတော်ကထိန်းချုပ်ထားတဲ့ပြည်ထရေးဝန်ကြီးဌာနကနီးဥပဒေရေးဆွဲရမှာဖြစ်လို့ဥပဒေအသက်ဘလောက်ဝင်မယ်ပြည်သူလူထုအနေနဲ့တရားဥပဒေရဲ့အကာအကွယ်အစောက်အရှောက်ဘလောက်ရတယ်ဆိုတာဆက်ပြီးစောင့်ကြည့်ရအောင်မှာဖြစ်ကြောင်းပ
ါဥစိတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA website စာမျက်နှာမှာလည်းအသံပိုင်းနဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။အခုနောက်ဆုံးကြက်နေသေးတဲ့ကဘာတလွားထူးခြားစံပြသတင်းလွှာတွေကိုတော့ကိုငိမ့်ချန်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးထားပါလိမ့်ရှင
်။ဘရာဇီးနိုင်ငံ Rio de Janeiro မြို့မှာဘရာဇီးစံပါအကကြောင်းတွေပါဝင်ရှင်ပြန်ကြတဲ့ကာနီဗယ်ပွဲတော်ကြီးတစ်ခုကိုတုံရက်တာကျင်းပကြပါရယ်။ပါဝင်တဲ့အကကြောင်းတွေဟာရိုးရာပုံမြင်တွေကိုအကတွေသချင်းတွေနဲ့ပုံဖော်ကြရတာဖြစ်ပြီးတော့အနည်းဆုံးအလှပြရင်6စီးလောက်အသုံးပြုပါရယ်။အနိုင်ရရှိတဲ့သူဟာဆူဖလားကြီးကိုကန်မြောက်နိုင်မှာဖြစ်တယ်လို့ပါတီအကြီးအကျယ်ကျင်းပပြီးတော့တစ်နှစ်လုံးအနိုင်ရတဲ့အကြောင်းကိုကြွားနိုင်မှာပါ။အခုလိုကာနီဗယ်ပွဲတော်ကြီးဟာဆန်ဘာဒရုံးနေရာကိုဥတီသွားကြတာဖြစ်ပြီးကြည့်ရှုသူပေါင်း 9,000 ကျော်နဲ့ရုပ်မြင်သံကြားကနေကြည့်ရှုတဲ့သူကအတန်းနဲ့ချီပြီးရှိပါတယ်။ဒီနေ့ကျင်းပတဲ့ပွဲမှာတော့မတော်တဆဖြစ်ရက်နှစ်ခုရှိခဲ့ပြီးလူအနည်းဆုံး30လောက်ထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။ကားပြတဲ့ကားပေါ်ကဆင်ပြူကျတဲ့ဖြစ်ရက်အပါအဝင်ဘေးကရပ်ကြည့်နေတဲ့သူတွေကိုကားနဲ့ဝင်တိုက်မိတာလည်းဖြစ်ခဲ့ပါတယ်။ဘရာဇီးနိုင်ငံကဆန်ဘာစီတန်းလက်လက်ပွဲတွေနဲ့လမ်းပေါ်ကကားပွဲတွေကိုဘလူးခေါ့စ်လို့ခေါ်ကြပြီးတော့ထောင်ထောင်ချီတဲ့လူတွေဟာလမ်းပေါ်မှာပဲပျော်ပျော်ရွှင်ရွှင်ကာကွယ်စားတောက်ကြပါတယ်။အဲ့ဒီအတွက်ကြောင့်လေနိုင်ငံတကာကခီးသွွားဧည့်သည်တွေတန်းနဲ့ချီလာရောက်လည်ပတ်ကြပြီးတော့စီးပွားရေးအတွက်လည်းလိုအပ်တဲ့ဒေါ်လာတန်းပေါင်းများစွာကိုရရှိစေတာပါရှင်။
ပင်နိုင်ငံကနရီကျွန်းပေါ်မှာလဲ Los Indianos ဆိုတဲ့ကာနီဗယ်ပွဲတော်ကိုလဲဆင်နွှဲခဲ့ကြပါတယ်ဒီပွဲတော်မှာဆင်နွှဲတဲ့သူတွေကအင်ကြီးအဖြူဘောင်းမီအဖြူတွေကိုဝတ်ဆင်ထားကြတာဖြစ်ပြီးတော့ပေါင်နာအဖြူရောင်တွေလဲအချင်းချင်းဖြန့်ပတ်ကြတာပါ Days of the Indians ထာနေအိန္ဒိယနေတဲ့ပွဲတော်နေလို့အဓိပ္ပာယ်ရတဲ့ဒီပွဲတော်ဟာကနရီကျွန်းကနေလက်တင်အမေရိကနိုင်ငံတွေကိုရွှေ့ပြောင်းပြီးပြန်လာတဲ့အခါမှာတော့ကျွဲဝချမ်းသာလာတဲ့အထိတ်အမှတ်နဲ့ဆင်နွှဲကြတာလည်းဖြစ်ပါတယ်နောက်ထပ်နာမည်ကြီးလူသိများတဲ့ကာနီဗယ်ပွဲတစ်ခုကတော့စပိန်နိုင်ငံအနောက်တောင်ဘက်ကမ်းခြေမြို့လေးဖြစ်တဲ့ကန်ဒစ်မှာကျင်းပတဲ့ပွဲဖြစ်ပါတယ်။ဒီမြို့မှာကျင်းပတဲ့ပွဲကတော့ဥရောပတစ်ခွင်မှာအကြီးအကျယ်ဆုံးလို့သတ်မှတ်ကြပါတယ်။ဆယ်ရက်ကြာကျင်းပပြီးတော့စနေတနင်္ဂနွေပိတ်ရက်နှစ်ပတ်ပါဝင်တဲ့ပွဲမှာနိုင်ငံတကာခီးသွွားဧည့်သည်တွေလည်းအများကြီးလာရောက်ကြတဲ့အတွက်ဟိုတယ်အခန်းတွေကိုလည်းလာပေါင်းများစွာကြိုတင်မှာကြားထားရပါတယ်။
ဒီအမှုပညာပြလိုက်မှာအမှုပညာရှင်အစ်ဘရာဟန်ပွင့်ချီပဲတယောက်တန်ချိန်12တန်လေးတဲ့ကြောက်တုံးကြီးရဲ့အလဲကြောက်တုံးထဲမှာတပတ်ကြာဝင်ထိုင်ပြီးတဲ့နောက်ပြန်ထွက်လာခဲ့ပါပြီ။ပြီးခဲ့တဲ့သတင်းပတ်သူဝင်ထိုင်တဲ့အချိန်မှာဘယ်လိုအခြေအနေရှိသလဲဆိုတာကို AFP ကမေးမြန်းတဲ့အခါမှာတော့သူဟာလူတွေရဲ့အာရုံစိုက်ခံရမှုဘယ်လိုလုပ်ရမလဲဆိုတာအမြဲကြံစည်နေခဲ့တယ်လို့ပြောပါတယ်။ကြောက်တုံးနှစ်တုံးကိုအလဲကထက်ချမ်းခွဲလိုက်ပြီးတော့အထဲကလူပုံစံလှုပ်ထားတဲ့နေရာမှာဝင်ထိုင်နေတာပါ။အထဲမှာတော့ရေအစားအစာနဲ့အသားကြောင့်အနေငယ်ထားလို့ရတဲ့နေရာလေးလည်းရှိပါတယ်။လာကြည့်တဲ့သူတွေဟာကြောက်တုံးနှချမ်းကွဲလေးကနေသူ့ကိုလှမ်းပြီးတော့စကားပြောကြပါတယ်။ကြပြားတွေလက်ဖက်ပြတဲ့သူတွေရှိတယ်လို့သူတို့ရဲ့အိမ်မက်တွေ၆ချားဆရာကိစ္စတွေကိုလာပြီးတော့ပြောကြတဲ့သူတွေလည်းရှိပါတယ်။ သူ့ရဲ့အညစ်အကြေးတွေကိုလည်းဘေးပတ်ဝန်းကျင်မှာထားရတယ်လို့ကျင်ငယ်ကလည်းရေးသံမှုထဲမှာဆွံ့ရတာပါ။နာရီလဲပတ်မလာတဲ့အတွက်ဘယ်အချိန်ရောက်နေပြီလဲဆိုတာမပြောနိုင်တယ်လို့အိတ်ဖို့အတွက်လည်းအရန်ခက်ခဲတယ်လို့ပြောပါရယ်။
ရုရှားနိုင်ငံမော်စကိုမြို့အနီးကလူဘာစကီဒေတာမှာရေခဲပြင်စကိတ်စီးပြီးတော့စပွဲတင်တန်းနှင်ရိုက်ခဲ့ကြပါတယ်။ရေခဲပြင်ပေါ်မှာချောနေတဲ့အတွက်စကိတ်စီးရတာခက်ခဲသလိုပင်ပေါင်လုံးလေးနောက်ကိုလိုက်ရိုက်ရတဲ့ကိစ္စကလည်းအင်မတန်ခက်ခဲတာပါ။အေးလွန်းလှတဲ့ရာသီမှာကျင်းပခဲ့တာဖြစ်ပြီးနှင်းတွေကလည်းတဖွဲ့ဖွဲ့ကျနေခဲ့ပါတယ
်။ကဘာတလွားထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA Internet စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်လို့ရသလိုမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်၊နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့လည်းထုတ်လွှင့်ပေးပါရယ်။ VOA Internet စာမျက်နှာကတော့ bami.voanews.com ဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်။နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။အခုတရင်အစီအစဉ်အဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြင်ညာပေးပါဦးမယ်ရှင်။
နယူးယောက်မြို့မှာရှိတဲ့ Trump Tower ကတယ်လီဖုန်းတွေကိုရွေးကောက်ပွဲမတိုင်ခင်တက်လာလောက်လို့မှသမရဟောင်း Barack Obama ကခိုးပြီးနားထောင်ခဲ့တယ်လို့စနေနေ့မှာသမရ Trump ကပြောကြားချက်အတွက်သူ့ရဲ့ပြောကြားချက်ဟာမှန်ကန်ကြောင်းသက်သေပြမယ်လို့ပြောကြားလိုက်ပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးမှဖြစ်ပြီးသူမှန်ကန်ကြောင်းတွေ့ရလိမ့်မယ်လို့သမရ Trump ကပြောကြောင်းသူ့ရဲ့မိတ်ဆွေ Christopher Rudy ကပြောပါတယ်အမျိုးသားထောင်နိုင်အကြီးကဲဟောင်း James Clapper ကတော့အဲ့ဒီချိန်ကသမရလောင်းဖြစ်တဲ့ရွေးကောက်ခံထားရသူဖြစ်စေသူ့ရွေးကောက်ပွဲစီရင်ရေးအဖွဲ့ကိုဖြစ်စေဒီအဖွဲ့တွေကအဖွဲ့ဝင်တစုံတစ်ယောက်ကိုဖြစ်စေသူ့ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုခိုးနှောက်ထောင်လာတခုမှမရှိဘူးလို့ပြောပါတယ်American ပြည်တော်စုပြည်ဝင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်တဲ့သမ္မတရဲ့အမိန့်ကြေညာချက်အစ်စ်ကိုသမ္မတ Donald Trump ကတနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်။အရင်ကထုတ်ပြန်ခဲ့တဲ့ Trump အစိုးရအဖွဲ့အမိန့်ကိုပြည်တော်စုတရားရုံးတရုံးကနေဟန်တာပိတ်ဆို့ကြတာဖြစ်ပါတယ်။မူလကထုတ်ပြန်ခဲ့တဲ့ယာယီပြည်ဝင်ခွင့်ကန့်သက်ချက်ထဲမှာ American ကိုရှေ့ပြောင်းအခြေခံနေထိုင်ကြမယ်ဒုက္ခသည်တွေနဲ့ Muslim အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေပါပေမဲ့အခုအစ်စ်ထုတ်ပြန်ချက်ထဲမှာတော့ Iran နိုင်ငံမပါဝင်တော့ဘူးလို့သတင်းတွေမှာရေးသားဖော်ပြနေပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအခမ်းကဏ္ဍကိုမြှင့်တင်ပေးနိုင်ဖို့နိုင်ငံတော်၏တိုင်ပင်ခံအဖွဲ့ကဒေါ်ဆန်းစုကြည်ကိုရင်းပါဝင်လှုပ်ဆောင်နေပြီးဒီကနေ့မတ်လ6ရက်တနင်္လာနေ့ကနေလာမယ့်တနင်္လာနေ့မတ်လ7ရက်နေ့အထိရသက်ဘတ်ကိုအမျိုးသမီးများရသက်ဘတ်ဖြစ်နေတတ်မှတ်ကျင်းပသွားမှာဖြစ်ပါတယ်။ဂျပန်ဘုရင်အကီဟီရိုဟာကွယ်လွန်အိဆာရောက်တော့တဲ့ထိုင်းပြည်ကြီးဘုံမီဖွန်အဗဒူရာတက်ကိုတနင်္လာနေ့မှာတွားရောက်ဂါရိုဝပြုခဲ့ပါတယ်။ဂျပန်ပြည်ကတရုတ်နိုင်ငံနဲ့မြေချက်တွင်မှုဆန့်ကျင်ထောက်ခံမှုရဖို့ကြိုးပမ်းတဲ့အနေနဲ့ဗီယက်နမ်နိုင်ငံကိုတရင်သက်ပတ်ကြတွားရောက်လဲပတ်ခဲ့ပြီးထိုင်းနိုင်ငံကိုတွားရောက်တာဖြစ်ပါတယ်
။မလ6ရက် VOA American တန်ရဲ့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.